၎င်းဒီနေ့မှာပြည်ခဲ့တဲ့နေ့ချက်ချုပ်ရတဲ့ဒီကြောပြန်ပြည်ပကတိအတွင်းလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေကိုတရားလွတ်လပ်တဲ့ကော်မရှင်တစ်ခုထပ်မံဖော်ပြစုံစမ်းတဲ့အကြောင်းဒီမှာဆွေးနွေးကကြေညာလိုက်ပါတယ်။ဒီကံဒီနေ့မှာပြန်လည်သိမြင်ရေးတည်ငြိမ်ရေးဆိုင်တဲ့ဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးလွတ်လပ်တဲ့ကော်မရှင်တစ်ချက်ကိုဖော်ပြမှာဖြစ်ကြောင်းတမန်တော်ကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ဒီကံဒီနေ့မြောက်ပိုင်းမှာလူမျိုးရေးကိစ္စရပ်30လောက်ကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်ခဲ့ကြောင်းကျွတ်သမကပါဝင်နိုင်ငံတကာကဆွဆဲထားပြီးကျူးလွန်သူတွေကိုဖောက်ထုတ်ရင်းယူဖို့လဲဖိအားပေးတိုက်တွန်းမှုတွေကြီးထွားလာနေချိန်မှာမြန်မာဆွေရကကြေညာလိုက်တာပါ။တမန်ရုံးရဲ့ကြေညာချက်ထဲမှာတော့ ARS ဆွေရအုပ်စုရဲ့ချန်ပက်တက်ခတ်မှုရဲ့နောက်ဆက်တွဲလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ဆက်နွယ်တဲ့ကိစ္စတွေကိုနိုင်ငံတကာကကျွမ်းကျင်သူပုဂ္ဂိုလ်တူပါဝင်ဖွဲ့ဝင်သုံးဦးနဲ့စုံစမ်းစစ်ဆေးမှာဖြစ်ကြောင်းဖော်ပြထားပါတယ်။ဒီကံဒီနယ်ကပြည်ခရင်ထဲကျုံရတဲ့ပြည်ခရီမှာမြန်မာလူမျိုးရေးတပ်ဖွဲ့အပြင် ARS ဝင်ကြားဆွေးအုပ်စုကလည်းလူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်နေကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖွဲ့ NSC International ကပြည်ခရင်ပြည်ပတ်ထဲမှာပဲအစီရင်ခံစာထုတ်ပြန်ထားပါမြန်မာဆွေးအကဖွဲ့စည်းမဲ့စုံစမ်းရေးကော်မရှင်အနေနဲ့ ARS အုပ်စုရဲ့ကျွလွန်မှုတွေအပြင်လူမျိုးရေးတပ်ဖွဲ့တွေလူခွင့်ရေးချုပ်ဖောက်မှုကျွလွန်ခဲ့တယ်လို့ဆိုတဲ့ဆွဆဲချက်တွေကိုပါစုံစမ်းသွားမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒီခံတင်ကပြည်ပတ်တွေအတွင်းမြန်မာလူမျိုးတပ်ဖွဲ့ရဲ့လူရက်တရားလူမျိုးတို့ရှင်းလင်းတဲ့စင်တီရောက်ခဲ့ကြောင်းဆွဆွဲထားပေမဲ့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံတကာကဆွဆွဲနေကြတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေမရှိတဲ့အကြောင်းနဲ့ကျူးလွန်မှုတချို့ကိုလည်းပေါ်ထုတ်ရေးယူမှုတွေရှိတဲ့အကြောင်းပြောဆိုထားကြပါတယ်